လုံခြုံရေးအထူးထက်ချထားတဲ့ကြားကပဲအာဖဂန်နစ္စတန်သမ္မတရွေးချယ်ရမယ့်ရွေးကောက်ပွဲအတွက်အာဖဂန်ပြည်သူအများအပြားဒီကနေ့မဲပေးခဲ့ကြပါတယ်။ယာရုကနေဆင်းပေးရတော့မယ့်သမ္မတဟာမစ်ကာဇိုက်ကလည်းမနေ့အစောပိုင်းမှာပဲမဲပေးခဲ့ပါတယ်။ကိုယ့်ရဲ့ခေါင်းဆောင်ကိုကိုယ်တိုင်ရွေးချယ်နိုင်ကြဖို့ပြည်သူတွေကိုမဲပေးကြရေးအတွက်သူကအခုလိုတိုက်တွန်းသွားခဲ့ပါတယ်။
Azmanat Afghanistan orzu dorum yak bor digar ta bo vujud baron va khurak ta bo vujud har tahdid ke az taraf dushmanay Afghanistan mesha
Longjon ye ya chain chaw mu re shi ni de ya ti uru e chan pi lo mo re ywa ni be me le tamara long re de ga ko cha ya ko ywe che nain ja bo atwe me la the ja ba lo pi tu re ko tai twon ne a chang tamara ka sai ga tu me the bi me yong ma dari ba da ne pyo daw da phit par de တမရကာဇိုက်ကတော့တမရတာဝန်ကို12နှစ်ကြာထမ်းဆောင်ခဲ့ပြီးဖြစ်လို့ဖွဲ့စည်းပုံဥပဒေအရနောက်ထပ်တမရအရွေးခံခွင့်မရှိတော့ပါဘူး။ချင်းချောက်နှောက်ယှက်မှုတွေရှိနေတဲ့ကြားကအများအပြားမဲလာပေးကြတဲ့အပေါ်ကုလသမဂ္ဂရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်ယန်ကူဘစ်ကချီးကျူးခဲ့ပါတယ်။နိုင်ငံတော်ဝန်မဲလာပေးကြသူတွေဟာအားအသင့်စရာကောင်းလာအောင်ကိုများတယ်လို့တိကျလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲကလည်းပြောပါတယ်။မဲလာပေးတဲ့သူတွေများလွန်းလာကြောင်းမဲယုံတချို့မှဆိုရင်မဲပြားတွေမလောက်ဖြစ်ခဲ့တယ်လို့အာဖဂန်နစ္စတန်ကလာတဲ့သတင်းတွေကပြောပါတယ်။ဒီကနေ့ရွေးကောက်ပွဲရလဒ်ကိုတော့နောက်သတင်းဘက်တွေကြာမှသိနိုင်မယ်လို့မျှော်လင့်ရပါတယ်။သမရလောင်းဝင်ရွေးခန့်သူ၈ယောက်မှ၁ယောက်မှမဲ90ရာခိုင်နှုန်းကျော်မရရင်တော့ဒုတိယအကြော်မဲပွဲတွေကိုလုပ်ရမှာဖြစ်ပါတယ်။ဒီကနေ့နိုင်ငံတော်ဝန်ကျင်းပတဲ့အထွေထွေရွေးကောက်ပွဲတွေကိုပြတ်အောင်လုပ်မယ်လို့တာလီဘန်တွေကချိန်ချောက်ထားတဲ့အတွက်လုံခြုံရေးကိုတော့တော်တော်လေးတင်းကျပ်ထားပါတယ်။ရွေးကောက်ပွဲမတိုင်ခင်တခြားအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့တာမှတောက်ကြနေကပဲဒီဂျာမန်ဓာတ်ပုံသတင်းတောက်တယောက်ပြစ်တက်ခံခဲ့ရပြီးတော့ကနေဒါကဝါရင့်သတင်းတောက်တယောက်လည်းထံရရခဲ့ပါတယ်ဒီကနေ့မဲပေးကြတဲ့နေ့မှာတော့အကြမ်းဖက်မှုတွေဟာမရှိသလောက်နှဲပါပါတယ်မဲဆန္ဒရှင်12တန်းကိုကာကွယ်နိုင်ဖို့အတွက်နိုင်ငံတော်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်သိန်းနဲ့ချီကိုဖြန့်ချထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်အိန္ဒိယပါကစ္စတန်နိုင်ငံကလည်းအာဖဂန်နစ္စတန်မှာရွေးကောက်ပွဲတွေငြင်းငြင်းချမ်းချမ်းဖြစ်အောင်အာဖဂန်နဲ့နယ်စပ်ဂိတ်တွေအားလုံးကိုပိတ်ထားလိုက်ပြီးတော့တပ်တွေတိုးချထားတယ်လို့ပြောပါရရှင်။